Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ24ရက်ပုဒ်ထူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။မြန်မာနိုင်ငံလေပိုင်းမှာပြင်းအား6တသမရှိတဲ့ငလျင်ဒီတစ်ခုလှုပ်ခတ်သွားတယ်လို့မိုးလီဝတ်နဲ့ဇလာပြည်တော်ဦးစီးဌာနကပြောပါတယ်။အီတလီအလဲပိုင်းမှာအပြင်းငလျင်တစ်ခုလှုပ်တာမှာတော့လူ38ယောက်ထက်မနည်းသေဆုံးပါတယ်။မြောက်ကိုရီးယားကဒီကနေ့ပဲထင်းတုံးကြီးပြစ်လွတ်ဆန်းသက်ပြီးနိုင်ငံတကာကပြစ်တင်ရှုတ်ချပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ပြီးခဲ့တဲ့နာရီပိုင်းအတွင်းကမှရန်ကုန်နဲ့ပဲခူးအပါအဝင်မြန်မာနိုင်ငံနေရအတော်များများမှာငလင်လှုပ်ခတ်သွားတဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
မင်းတော့ကျွန်တော်ဒီ6ကနေပြီးတော့ဒီအနောက်ဘက်ပေါ့နော်7မိုင်လောက်အပါမှာဟိုပြူပြီးတော့လှုပ်သွားတယ်။အင်းကတော့6သမာ7နဲ့လှုပ်သွားပါ
မယ်။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မူဦးပြောသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုလစ်လာဆန်းစစ်မဲ့အကြံပေးကော်မရှင်ဖွဲ့တည်ရဲ့ဆောင်ရွက်မဲ့လုပ်ငန်းအကြောင်းပြီးတော့ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကဝက်သက်ရောဂါကူးစက်မှုနောက်ဆုံးအခြေအနေတွေအပြင်ဥဒေါင်းငှက်ကိုအမျိုးသားသင်္ကေတအဖြစ်အသုံးပြုလာခဲ့ကြတဲ့အကြောင်းနဲ့တကယ်ဒေါင်းတွေရှားပါးလာတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာဒီကနေ့ညနေပိုင်းကအင်အား6တသမရှိတဲ့ရှစ်ရှိတဲ့ငလျင်တစ်ခုလှုပ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုပြောပါတယ
်။အင်းတော့ကျွန်တော်ဒီ6ကနေပြီးတော့ဒီအနောက်ဘက်ပေါ့နော်7မိုင်လောက်အပေါ်မှာဟိုပြူပြီးတော့လှုပ်သွားတယ်။အင်းကတော့6တသမ7နဲ့လှုပ်သွားပါပဲ။ကျွန်တော်မန်းလေးမြို့နယ်စမ်းနေတိုင်းတော့223မိုင်လောက်ပေါ်တော့ပေါ့နော်။အင်အားပြင်းထန်ပါတယ်ဟုတ်ကဲ့။ဒီမြန်ကနေဟိုတော့ဟိုတော်တော်များများတော့ခံစားနေရတော့ဗောနော်ဒီနေနေတိုင်းဟိုအရှိဘက်ဆိုနေရှင်းအန်တို့ကရတို့အနောက်ဘက်ဆိုနေကျွန်တော်တို့ဒီရခိုင်တို့ဘာတို့ဒီခံစားရတယ်နောက်အဝိုင်းဆိုနေဟိုရန်ကုန်တို့အေရီတို့နော်အဲ့ဒီတို့သူတို့ဟိုခံစားတဲ့အနေအထားတွေဗောနော်အဓိကတော့ဟိုပြည့်အဓိကအပြည့်အများဆုံးဖြစ်မှာတော့ဒီတောင်းတဲ့အနီးဘဝဝင်ဗောနော်အဲ့ဒီဒေသတွေမှာတော့ဒါနေအင်းအားနဲ့ပြင်းနေတော့ကြောင့်ဗောအဲ့ဒီဒေသတွေမှာအများဆုံးတော့ပျက်စီးအဆုံးဆုံးနဲ့များမယ်ဒီကရှိပါတော့ဟုတ်ကဲ့
ငလျင်ကြောင့်ပကံဘက်မှာဖျားတချို့အထိခိုက်ပျက်စီးတာတွေရှိတယ်လို့ဒေတာကန်တွေကအဖြူအေကိုပြောပါတယ်ခရီးစင်မီပြတ်တောက်သွားတဲ့ဒေတာတွေလည်းရှိပါတယ်အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကလည်းမြန်မာနိုင်ငံအလဲပိုင်းမေဒီလာမြို့ရဲ့အနောက်ဘက်88မိုင်လောက်အကွာမှာဗဟိုပြူပြီးပြင်းအား6တသမရှိရှိတဲ့ငလျင်လှုပ်သွားတယ်လို့သတင်းထုတ်ပြန်ပါတယ်အီတလီနိုင်ငံလည်းပဲမှာလေဒီကနေ့အစောပိုင်းကအားပြင်းတဲ့ငလျင်တစ်ခုလှုပ်ခတ်တာကြောင့်ငလျင်ဘိုးခြံနာကဒေသတွေမှာအကြီးအကျယ်ထိခိုက်ပျက်စီးပြီးလူ38ယောက်ထဲမှနေသေဆုံးပါတယ်။ငလျင်ဟာပြင်းအား6တသမနှစ်ရှိပြီးနော်ဆီယာမြို့အရှိတောင်ဘက်10ကီလိုမီတာအကွာလောက်မှာဗဟိုပြူပြီးတော့လှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။ငလျင်လှုပ်တာကကီလိုမီတာ150အဝေးမှာရှိတဲ့ရောမမြို့တော်အပါအဝင်ဒေသတွင်းနေရာအတော်များများမှာတိခဲ့ကြပါတယ်။ဒီကနေ့မနေ့အီတလီစံတော်ချိန်3နာရီခွဲကျော်လေးမှာငလျင်ကြီးလှုပ်ပြီးနောက်ဆက်တွဲငလျင်အတော်များများလည်းထပ်လှုပ်ပါတယ်။
မြောက်ကိုရီးယားဆူယားကပဲထင်းတဲ့ဒုံးကျည်ဒစင်းကိုရင်းကိုသင်းမောဘော်ကနေဒီကနေ့အစောပိုင်းတုန်းကဆန်းသက်ပြစ်လွတ်လိုက်ပြီးတဲ့နောက်ဒီပေါ်မှာဒေသရင်းခေါင်းဆောင်တွေနဲ့အမေရိကန်ဆူယားကရှုံချလိုက်ပါတယ်။ဒီလို့ရဟာဘလိုနည်းနဲ့မှသီးခံနိုင်စရာမရှိဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါကပြောပါတယ
်။このような挑発行動は断じて容認できず、北朝鮮に対し
အခုလိုရန်လိုတဲ့အပြုအမူမျိုးကိုဘယ်လိုနည်းနဲ့မှခွင့်မလွှတ်နိုင်ပါဘူးကျွန်တော်တို့ပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်မြောက်ကိုရီးယားဆွေးရအနေနဲ့ဒီလိုရန်လိုတဲ့လုပ်ရက်တွေကိုရပ်တန့်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာဖို့လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းတစ်ခုလုံးအနေနဲ့ကျွန်တော်တို့ဒီဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကဥဆောင်ပြီးတော့ဒီကနေ့အစည်းအဝေးမှာတိုက်တွန်းဆောင်ရွက်သွားပါမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒါကပြောသားတာပါဂျပန်နိုင်ငံတိုကျိုမြို့တော်မှာဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးတွေရဲ့သုံးဖွဲ့ဆိုင်ဆွေးနွေးပွဲကျင်းပနေချိန်ဒီမြောက်ကိုရီးယားကမစ်ဆိုင်တုံးစမ်းသပ်ပစ်လို့ပြီးနိုင်ပိုင်းအကြာမှာပဲအဲ့ဒါလို့ပြောလိုက်ကြပါအခုနောက်ဆုံးမစ်ဆိုင်တုံးကြီးကိုတော့ဒီကနေ့ဒေသစံတော်ချိန်မနက်9နာရီခွဲလောက်ကစင်ပေါ်မြို့အနီးမှာမြောက်ကိုရီးယားကပစ်လို့ခဲ့တာမှာကီလိုမီတာ900အထိရောက်အောင်ပစ်ခတ်နိုင်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျခဲ့တာပါဒီစတဲ့မှုဟာအမေရိကန်ကုန်တွင်ပိုင်းဒါမှမဟုတ်ကမ္ဘာပေါ်ကဘယ်ပြစ်မှတ်ကိုမဆိုနျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်ဖို့အတွက်မြောက်ကိုရီးယားစစ်တပ်ရဲ့စီရေးစွမ်းရည်ထိုးတက်လာမှုကိုပြသလိုက်တာပဲဖြစ်ပါရဲ့ရှင်
။တူရကီစီးရီးယားနယ်စပ်မှာအကြမ်းဖက်ဝါဒချိန်ချောင်းမှုအဆုံးသတ်စေဖို့အတွက် IS အစိုးရအဖွဲ့နဲ့ Syria Card လက်နက်ကင်တွေကိုပြစ်မှတ်ထားပြီးစီးရီးယားမြောက်ပိုင်းမှာဒီကနေ့စစ်ဆင်ရေးတစ်ခုစလုပ်တယ်လို့ တူရကီသမ္မတရီချစ်တိုင်အာရိုဝန်ကပြောပါတယ်။ဆီးရီးယားမှာအမေရိကန်ကကြောတောနောက်ခံပေးထားတဲ့ခတ်တဲ့နယ်ကင်တွေဟာတူရကီအစိုးရကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပုံကန်နေတဲ့တူရကီအရှိတောင်ပိုင်းကခတ်တွေရဲ့မဟာမိတ်ဖြစ်တူရကီအစိုးရကသတ်မှတ်ထားတာပါ။ဒီကနေ့စစ်စင်ရေးမှာအမြောက်တွင်နဲ့ပြစ်တာအမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ကတခြားစစ်လေယာဉ်တွေရဲ့အထောက်အကူနဲ့တူရကီစစ်ဖက်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်တာတွေပေါ်ပါပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ဟာ IS အစွန်းရောက်တွေကိုလေကြောင်းကနေတိုက်ခိုက်နေတာနှစ်နှစ်လောက်ရှိပါပြီ။တူရကီရဲ့လုပ်ရဟာဆီးရီးယားအထောက်ချာအာဏာကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးဆီးရီးယားနိုင်ငံခြားရေးဌာနကပြစ်တင်ရှုတ်ချပါတယ်။ဒီတော့တင်ပါပဲဆီးရီးယားစစ်တပ်နဲ့ Fort El Sham လက်နက်ကင်တွေအကြားအာလပူမြို့တောင်ဘက် Om El Kara တောင်ကုန်းမှာဒီကနေ့အစောပိုင်းကအပြင်းထန်တိုက်ပွဲတွေဖြစ်ပါတယ်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA American တိုင်းရဲ့ဗုဒ္ဓဟူးနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။တောင်ဆူဒန်နိုင်ငံကအတိုက်ခံခေါင်းဆောင် Rick Macha ဟာစေဝါကူတာခံမှုခံယူဖို့အတွက်ဆူဒန်နိုင်ငံခါထွန်မြို့ကိုရောက်နေတယ်လို့ဆူဒန်ဝန်ကြီးတယောက်ကအင်္ဂါနေ့မှာပြောပါရယ်။ယောဂအခြေအနေပြင်းထန်လာကြောင့်အခုလိုဒီဆူဒန်နိုင်ငံအထိခေါ်သွားရတာဖြစ်တဲ့အကြောင်းတောင်ဆူဒန်ပြည်ချာရေးဝန်ကြီးအာမတ်ဘီလေကနိုင်ငံပိုင်သတင်းမီဒီယာတွေကိုပြောခဲ့တာပါ။အတိုက်ခံခေါင်းဆောင်ဟာအဆုတ်အေးမိတဲ့ပုံစံမျိုးနဲ့ပြင်းထန်တဲ့ယောဂဝေဒနာကိုခံစားနေရပြီး15ရက်ကျော်ဆက်တိုက်လမ်းလျှောက်ထားတာကြောင့်လည်းခြေထောက်ကနာနေပြီးတော့အခြေအနေကအတော်ကြီးဆိုးရင်ရတဲ့ဆိုတယ်လို့မစ္စတာဘီလက်ကပြောပါရယ်အခုလိုအခြေအနေကိုတောင်ဆူဒန်ဆိုးရကအကြောင်းကြားလာတဲ့အတွက်သိရတာဖြစ်တဲ့အကြောင်းလည်းပြောပါရယ်အတိုက်ခံခေါင်းဆောင်မချာဟာသူနဲ့ဒီနှစ်ပေါင်းများစွာပြိုင်ဘက်ဖြစ်ခဲ့တဲ့သမရဆယ်ဗာခီးယားကိုတစ်ဆာခံတဲ့တပ်ဖွဲ့တွေနဲ့သူ့ဘော်တစ်ဆာခံတဲ့တပ်ဖွဲ့တွေအကြားပြီးခဲ့တဲ့လတုန်းကမြို့တော်ဂျူဘာမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီသမရဆယ်ဗာခီးယားကသူ့ကိုဒုသမရတစ်နေရာကနေဖယ်ရှားခဲ့တာပါနှစ်ဖက်တပ်ဖွဲ့တွေရဲ့အပြင်းအထန်တိုက်ခိုက်မှုတွေအတွင်မှာတော့အရက်သားဖြစ်သူထောင်ထဲချီအိုးရင်တွေကိုစွန့်ခွာထွက်ပြေးခဲ့ကြတာပါရှင
်ထိုင်းနိုင်ငံတောင်ပိုင်းမှာအင်ဂါနီကကားဘုံတစ်လုံးဖောက်ခွဲတာကြောင့်လူတစ်ယောက်သေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်ဖက်တနီကန်ယူရန်မျိုးကဟိုတယ်တစ်လုံးအပြင်ဘက်မှာရပ်ထားတဲ့ကားကိုဖောက်ခွဲလိုက်တာကြောင့်ကာရာအိုကေဘားတစ်ခုနဲ့အနေခန်းတစ်ခုအပါအဝင်ဟိုတယ်ဝင်ပေါက်နဲ့အနီးနားကအဆောက်အုံတွေအကြီးအကျယ်ပျက်စီးသွားတယ်လို့အနာပိုင်တွေကပြောပါတယ်။သေဆုံးတန်ရသူတွေအားလုံးဟာထိုင်းနိုင်ငံသားတွေပါ။ဟိုတယ်ကားရက်တဲ့နေရာမှာထောင်ထားတဲ့ဘုံတလုံးကိုမိနစ်ပိုင်းစောပြီးဖောက်ခွဲခဲ့သေးပေမဲ့ထိခိုက်ဒဏ်ရာရတဲ့လူမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကအပန်းဖြေကမ်းခြေမြို့တွေမှာဩဂုတ်လ17ရက်နဲ့12ရက်နေ့တွေကဘုံတွေဖောက်ခွဲတိုက်ခိုက်တာကြောင့်လူလေးဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရပြီးတဲ့နောက်အင်္ဂါနေ့ကအဲ့ဒီတိုက်ခိုက်မှုဖြစ်တာပါ။ထိုင်းနိုင်ငံတောင်ပိုင်းကရှားလာပတန်နီနဲ့နာရာတီဝက်ပြည်နယ်တွေမှာမွ슬လင်ခွဲထွက်ရေးဝါဒီတွေလက်နက်ကင်တိုက်ခိုက်နေတာ12နှစ်ကျော်သွားပြီဖြစ်ပြီးလူပေါင်း 6,500 ကျော်သေဆုံးရပြီပါပြီ
။ဂျာမနီနိုင်ငံစာရိုက်ကနေတဆင့်ရောက်လာတဲ့ခမန်းချီကာလာပေါက်ဆီအမေရိကန်ဒေါ်လာ 8,000 ကျော်လောက်အထိတန်ဖိုးရှိတဲ့စိတ်ကြွဆေးပြား 2,000 ပါလာတဲ့ပါဆယ်တို့နှစ်ထုပ်သိမ်းဆည်းရမိထားတာကိုဖိလစ်ပိုင်မွေးရေးစေဝါတားဆီးရေးဌာနကဒီကနေ့သတင်းမီဒီယာတွေကိုပြသခဲ့ပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့ကဒီပါဆယ်ထုပ်တွေဖိလစ်ပိုင်ကိုရောက်လာခဲ့တာပါ။ဗီတာမင်အားဆေးတွေလို့စင်းပြထားပေမဲ့စိတ်ကြွဆေးတွေဖြစ်နေတာကိုအနံ့ခံခွေးတွေနဲ့ရှာတွေ့ခဲ့တာပါ။ဒီထုပ်တွေကိုဘယ်သူလာထုတ်မလဲဆိုတာကိုစောင့်နေချိန်မှာတော့အာဏာပိုင်တွေကသိမ်းဆီးထားပြီးအခုချိန်ထိလည်းဘယ်သူကမှတော့လာထုတ်တာမရှိခဲ့ပါဘူး။ဖိလစ်ပိုင်သမ္မတသည်ရိုဒရီယိုဒူတာတက်ဟာတရားမဝင်မူရစေဝါသုံးဆွဲမှုတွေကိုဦးဆောင်တက်ဖြတ်နေသူတူဖြစ်တယ်လို့သူ့ရဲ့မူရစေဝါတက်ဖြတ်ရေးလှုပ်ရှားမှုတွေအတွင်းမူရစေသုံးဆွဲသူနဲ့ရောင်းဝယ်သူတွေအဖြစ်တန်တရားရှိသူ1,900ကျော်ကိုတက်ဖြတ်ခံခဲ့ရပြီးဖြစ်ပါရဲ့ရှင်။
ဆိုမာလီလန်ကိုပိုင်ဦးကျော်ခွင့်ရဒေသကိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်နိုင်ငံတကာအသိုင်းအဝိုင်းကအသိမှတ်ပြုဖို့ပန်ကြားလွှာကိုလူတန်းကျော်ကလက်မှတ်ရေးထိုးထားတယ်လို့ဆိုမာလီလန်သမ္မတအာမက်မိုဟာမက်ဆီလန်ညိုကဟာဂီဆာမြို့မှာအင်္ဂါနေ့ကသတင်းထုတ်တွေကိုပြောပါတယ်။ဒါဟာဆိုမာလီလန်လူထုယုံကြည်တဲ့ကိုပိုင်မှုတွေကိုအသိမှတ်ပြုခံရဖို့နဲ့ခပ်ပေါ့ပေါ့သဘောထားလို့မရတဲ့ငင်းဆန်နေလို့မရတဲ့ဒါမှမဟုတ်လစ်လျူရှူလို့မရတဲ့သူတို့ရဲ့လွတ်လပ်ရေးကိုကာကွယ်ဖို့သူတို့ရဲ့ပြင်းပြတဲ့စန္ဒာနဲ့ခိုင်မာတဲ့တန်လိထံကိုတည်တည်ပြနေပါတယ်လို့ဆိုမာလီလန်သမ္မတဆီလန်ညိုကပြောပါတယ်။ဆိုမာလီလန်ဟာ၃နှစ်ကြာပြည်တွင်းစစ်ပွဲပြီး1990ခုနှစ်မှာဆိုမာလီယာနိုင်ငံကနေခွဲထွက်သွားတာပါ။အတော်လေးကိုလွတ်လပ်တဲ့ကိုပိုင်ဦးချိုးခွင့်ရဒေသဖြစ်ပေမဲ့လည်းတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်တခြားဘယ်နိုင်ငံကမှအသိအမှတ်မပြုသေးပါဘူး
။ဩစတြေးလျနိုင်ငံအရှေ့မြောက်ပိုင်းควีนส์แลนด์ပြည်နယ်တဲခိုဆောင်တစ်ခုမှာဗြိတိန်အမျိုးသမီးတဦးကိုဓာတ်နဲ့အသေးထိုးတက်ခဲ့ပြီးတခြားမျိုးသားနှုတ်ကိုလည်းထိခိုက်ဒဏ်ရာရစေခဲ့တဲ့တိုက်ခိုက်သူဒီပြည်သက်နိုင်ငံသားဟာအာရဗ်ဘာသာနဲ့အလာဟူအက်ခ်ဘာကြီးမြတ်တဲ့အလာရှင်မြတ်လို့အဟိချွေးကြော်ပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းဩစတြေးလျရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်အသက်29နှစ်အရွယ်တိုက်ခိုက်သူဟာ IS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်မှုရှိနေတာမျိုးတော့မတွေ့ရပဲသူတဦးတဲ့တသက်လှုပ်ဆောင်မှုရတယ်လို့ควีนส์แลนด์ပြည်နယ်ဒုတိယရဲမှူးကြီးစတီဗ်ကိုစကူစကီကပြောပါရယ် တိုက်ခိုက်တဲ့သူဟာအစွန်ရဝါရဆွဲနဲ့လောက်တာလားဒါမှမဟုတ်တခြားအကြောင်းအရာတစ်ခုခုကြောင့်လုပ်ခဲ့တာလားဆိုတာကိုသိနိုင်ဖို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။ Queensland ပြည်နယ်မြောက်ပိုင်း Home Hill မြို့ကတဲခိုဆောင်တစ်ခုမှာအင်္ဂါနေ့ညပိုင်းကဒီတိုက်ခိုက်မှုဖြစ်ခဲ့တာပါ။တိုက်ခိုက်ခဲ့ရတဲ့နေရာမှာပဲအသက်21နှစ်အရွယ် British အမျိုးသမီးသေဆုံးခဲ့ပြီးတော့အသက်30အရွယ်ပြည်ထောင်အမျိုးသားတအူးလဲစိတ်ယုံတင်ထားရတယ်လို့ဆိုရင်ရတဲ့အခြေအနေမှာရှိပါတယ်။နောက်ထပ်ဒေသခံအမျိုးသားတအူးလဲအ ਨੇ ငယ်ထိခိုက်တင်ရရခဲ့ပြီးတော့ဆွေးဝါးကူတာမှုခံယူခဲ့ရပါတယ်ရှင်
။အမေရိကန်နိုင်ငံခြေဆိုင် Forbes Magazine ကနှစ်စဉ်ထုတ်ပြန်တဲ့ဝင်ငွေအကောင်းဆုံးရုပ်ရှင်မင်းသမီးတွေထဲအိန္ဒိယ Bollywood မင်းသမီးတစ်ယောက်နဲ့တရုတ်မင်းသမီးတစ်ယောက်လည်းပါလာပါတယ်။အင်္ဂါနေ့မှာ Forbes ကထုတ်ပြန်တဲ့စာရင်းထဲဒီနှစ်မှာလဲ Jennifer Lawrence ကဝင်ငွေအကောင်းဆုံးမင်းသမီးအဖြစ်ဆက်ပြီးရှိနေပါတယ်။ဝင်ငွေဒေါ်လာတန်း650ရထားတဲ့ Hunger Games ဇလံတွဲနောက်ဆုံးထွက်ကားကနေ Jennifer Lawrence ဟာဝင်ငွေအများပြားရခဲ့တာပါဒုတိယဝင်ငွေအများဆုံးမင်းသမီးက Ghostbusters ကားကိုအမျိုးသမီးတယောက်ဆောင်တွင်နဲ့ကြီးပဲပြန်ရိုက်တာမှာတဦးပါဝင်ဖြစ်တဲ့ Melissa McCarthy ဖြစ်ပြီးသူ့ရဲ့ဝင်ငွေကဒေါ်လာ33သန်းရှိပါတယ်ဒီလိုမင်းသမီး Fan Bing Bing ကဒေါ်လာ18သန်းဝင်ပြီးနံပါတ်4ချိတ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှခင်ပြူထွေးတို့ကြီးညာပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။အရင်ဦးဆုံးတော့ဒီငလင်လုတ်ခတ်သွားတဲ့အခြေအနေအကြောင်းကိုနှာစင်ရမှာဖြစ်ပါတယ်။မန္တလေးတိုင်းတွင်ဗဟိုပြုတ်ပြီးအင်အားပြင်းဒီ 6.8 ရှိတဲ့ငလင်ကြောင့်လူထိခိုက်သေဆုံးမှုတွေရှိတယ်လို့ဒီပုဂံဖျားတွေပြောကြားခဲ့ပါတယ်။ငလင်ဗဟိုပြုတ်ရာ6မြို့နယ်တွေမှာလည်းပျက်စီးမှုတွေရှိခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်သိန်ကြီးထိုက်ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်ဒီမန္တလေးတိုင်း6မြို့ရဲ့အနောက်ဘက်12မိုင်လောက်အကွာကိုဗဟိုပြုတ်ပြီးတော့အင်အားပြင်းငလျင်မကြခင်နိုင်ပိုင်းကပဲလှုပ်ခတ်ခဲ့တာဖြစ်ပါတယ်အင်အားက 6.8 မဂနီကျူရှိတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုအခုလိုပြောပါတယ်ရှင
်ဒီ6ကနေပြီးတော့ဒီအနောက်ဘက်ပေါ့နော်12မိုင်လောက်အကွာမှာဗဟိုပြုတ်ပြီးတော့လှုပ်သွားတယ်အင်အားတော့ 6.8 နဲ့လှုပ်သွားပါတယ်ကျွန်တော်မန္တလေးမြို့နယ်ကနေတိုင်းတော့123မိုင်လောက်ကွာတော့ပေါ့နော်။အင်အားကျင်းထန်ပါလေ။ဒီမြင်းကလေးဦးတော့ဟိုတော်တော်များများတော့ခံစားနေရတော့ပေါ့နော်။ဒီနေနေတိုင်းဟိုအရှိတ်ဘက်ဆိုနေရှမ်းတို့ကယားတို့အနောက်ဘက်ဆိုနေကျွန်တော်တို့ဒီရခိုင်တို့ဘာတို့ဒီခံစားရတယ်။နောက်အဝိုင်းဆိုနေဟိုရန်ကုန်တို့ AR တို့နော်။အဲ့ဒီတို့ဟိုခံစားတဲ့အနေအထားရှိတယ်ပေါ့နော်။အဓိကတော့ဟိုပြည်ဒီအိုင်ပဲစီအများဆုံးဖြစ်မှာတော့ဒီတောင်းတဲ့အနီးဘဝင်းရင်ပေါ့နော်။အဲ့ဒီဒေသတွေမှာတော့ဒါမလင်းအင်းရနယ်ပြည်နယ်တို့ကြောင့်ပေါ့အဲ့ဒီဒေသတွေမှာအများဆုံးတော့ပျက်စီးအဆုံးဆုံးနဲ့များမဲ့နေကြရှိတယ်။ဒီနောက်ဆက်တွဲငလင်းငယ်တွေလှုပ်နိုင်ပါတယ်။သူကအင်းရ 6.8 ဖြစ်တဲ့အတွက်ကြောင့်လို့ပေါ့နော်
။အင်းအပြင်းငလင်းဖြစ်တာကြောင့်နောက်ဆက်တွဲငလင်းတွေထက်လှုပ်နိုင်တာကြောင့်ငလင်းဗဟိုပြုရာ6မြို့အနီးတစ်ဝိုက်ဒေသတွေသတိထားကြဖို့ကိုလည်းမိုးစလဌာနကသတိပေးပါတယ်။ဒီကနေ့လှုပ်ခတ်ခဲ့တဲ့ငလျင်ချောက်ပခုတ်ကူမြို့မှာလူတအုပ်သေးဆုံးတယ်လို့မြန်မာအစိုးရကမကြခင်ကပဲသတင်းထုတ်ပြန်ပါတယ်။ငလျင်ဗဟိုပြုရာ6မြို့အနီးကဆလီမာတော့ပြိုကျပျက်စီးမှုတွေရှိတယ်လို့လည်း6မြို့တိုင်းဒေသကြီးလွှတ်တော်အမတ်ဦးစိုးဝင်းက VOA ကိုအခုလိုပြောပါတယ်ရှင်
။အဲကျွန်တော်တို့အဆောက်ရင်းတော့ရှိအဆောက်ကြီးတွေနဲ့ကျွန်တော်တို့ဖျားတွေတော်တော်များများပြစ်တာ။ဟုတ်ကျွန်တော်တို့6ဒုတိယပကံလို့ခေါ်တဲ့ဥပုံညာဆလီလေလောလောဆယ်တော့ဖရားက၈စုလောက်၉စုလောက်လောလောဆယ်ကျွန်တော်လိုက်ပြီးတော့အခုတွားနေတော့မယ်ကျွန်တော်ဟုတ်ကျလန်ကျမောက်ကနေပြီးတော့ပြုတ်ကြတာပေါ့ထိအောင်နာနေပြီးတော့ကပ်ပြုတ်ကြကိုအဲတိုက်နှလုံးအဲအမိုးပြုတ်ကြတာရှိသူတော့အန်ဒီရဲ့ပါညာမရှိဘူးပြင်းနေကျွန်တော်တို့တော့အနည်း90အတွင်းမတွေ့ဘူးသေးဘူးဗျ
မြန်မာနိုင်ငံရဲ့အသေးနှလုံးလို့တင်စားကြတဲ့ပုဂံမျိုးမှာလည်းငလျင်တံကိုခန်းစားခဲ့ကြရပါတယ်။ဒီပုဂံမျိုးကဇေတီတော်တချို့ပြုတ်ကြတယ်လို့လွတ်တော်အမတ်ဦးဝင်းမြင့်ခိုင်ကလည်းအခုလိုပြောပြပါတယ်
အစရောလေးတွေကလောကနန္ဒဆိုတော့ကစိန်မှုတော့ပြုတ်ကြတယ်။အဲဟုတ်ပြီ။နောက်ကျွန်တော်တို့ခီးလို့မင်းတို့ကခီးတော့ပြုတ်ကြတယ်။ကျွန်တော်တို့ဒီမင်္ဂလာစီတွေကလည်းကျွန်တော်တို့အပေါ်ပိုင်းပေါင်းရစ်တွေကိုတန်းပက်ကြတယ်။နောက်ပြီးတော့မြင်းကပါချီတွေကလည်းကျွန်တော်တို့ပေါင်းရစ်ချီအကုန်ပြုတ်ကြတယ်။အဲတကူကြီးဟိုလူကြီးညားလိုက်ဆရာကြီးတော့ဟိုအဲ့လောက်လေးပို့ဆရာမရယ်နော်။ကျွန်တော်တို့ဟောပြင်းလေ။ညအကုန်လုံးလိုက်ပြီးကျွန်တော်တို့အကုန်ပွဲစင်းတွေလို့ပါနော်ဆရာမ။
ပြည်နယ်နဲ့တိုင်းဒေသကြီးအတော်များများမှာကြုံတွေ့ခဲ့ရတဲ့ငလျင်တန်းနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေတွေကိုလည်းကျမတို့ဆက်ပြီးတော့စုံစမ်းပေးပါမယ်မရှာဖောင်ရေ
ဟုတ်ကဲ့ပါမသိနေထားရေအခုတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုလစ်လာစုံစမ်းမဲ့အကြံပေးကော်မရှင်အဖွဲ့တည်းရဲ့လုပ်ငန်းဆောင်ရွက်မဲ့အကြောင်းတွေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အမျိုးပြင်းအခြေအနေတွေကိုအမှန်တိုင်းလစ်လာပြီးအကြံပေးသွားမယ်လို့အသေးဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်းအမြခုံ ဝန်ကြီးဌာနကနေပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စတွေကိုဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ဆူရှင်ကိုဖီအာနန်ဦးဆောင်တဲ့ဒီအကြံပေးကော်မရှင်အဖွဲ့ကိုဖွဲ့စည်းလိုက်တာပါဆက်သွယ်မြန်မြန်ထားတဲ့ VOA သတင်းတော့မတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့တိမ်မွေးနက်နဲတဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့ပဲဖွဲ့စည်းလိုက်တာဖြစ်ပါတယ်အကြံပေးကော်မရှင်အနေနဲ့ဗတ်လိုက်မှုမရှိပဲရခိုင်ပြည်နယ်တွင်းကမြေပြင်အခြေအနေတွေကိုတင်ပြအကြံပေးသွားမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ငင်းချမ်းမြတ္တာအဖွဲ့မြန်မာနိုင်ငံဦးဆောင်သူဦးအေးလွင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအကောင်းဆုံးအခြေရနိုင်မှုတွေကျွန်တော်တို့အချက်အလက်မှန်နေကျွန်တော်တို့အငင်းမပွားတဲ့တကယ်မြေပြင်မှာရှိနေတော့ဗတ်မလိုက်တော့အချက်အလက်အမှန်လေးကိုငန်းစင်တွေကိုအကောင်းထည့်ပုံမဲ့လူတွေရှိကိုရောက်သွားဖို့အတွက်လုပ်ချင်ပါဒါပေမဲ့တခုတော့ကျွန်တော်နေနေဟိုအမတ်ခံနေတာကကျွန်တော်တို့ပုံတုပ်ကိုမကြိုးစားပါဘူး။မြေပြင်ကလူတွေမပါဝင်ဘူးဆိုတဲ့ကိစ္စကိုကျွန်တော်တို့ကပြောချင်တာမြေပြင်ကလူတွေကတကယ်ထဲထဲဝင်ဝင်အဓိကပါမှာ။သူတို့ရှိကနေပြီးတော့သူတို့ရဲ့အတန်တွေကိုကျွန်တော်တို့ကတကယ်ကြားသိကြားလိုက်တဲ့လူတွေရှိကိုမချွေးမချမ်းဖတ်တောက်ခြင်းမရှိဘဲနဲ့ကြားအောင်လုပ်ပေးမယ
်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပဋိပက္ခကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြည်လဲရင်ကြားစေရေးအခြေခံအဆောက်အုံတွေတည်ဆောက်ပေးရေးပြည်내ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်ကော်မရှင်အနေနဲ့ Coffee Annan Foundation နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပြီးကော်မရှင်ဥက္ကဋ္ဌအဖြစ်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်း Nobel ဆုရှင် Coffee Annan ကတာဝန်ယူဆောင်ရွက်မှာဖြစ်ပါတယ်။ရခိုင်ဒေသကအခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းကလက်ခံလာဖို့အတွက်ဘက်လိုက်မှုကင်းပြီးအတွေ့အကြုံရင့်ကျက်သူတဦးကိုဦးဆောင်စေတာဖြစ်တယ်လို့ဦးအေးလွင်ကရှင်းပြပါတယ်
။ Coffee Annan ဆိုတာကလည်းပဲအပီပီဆိုင်ရာအရေးခင်မှာပြဿနာရပ်များကိုဖြစ်ရှင်းတဲ့အတွေ့အကြုံတွေရှိတယ်။နောက်ပြီးအင်တာရင်ကျက်တဲ့တန်တမာနည်းတူဖြစ်ပါတယ်။အဲ့ဒါအပြင်ကိုသူ့လူမျိုးရောသူ့ဘာသာကရောဗုဒ္ဓဘာသာလည်းမဟုတ်ဘူး။အစ္စလာမ်လည်းမဟုတ်ဘူး။နောက်ပြီးတော့လူမျိုးကလည်းအာဖရိကတိုက်တာဖြစ်တဲ့အတွက်ကြောင့်ဒီ third party intervention ခေါ်တာပေါ့လေ။ဂျာလူတတိယအုပ်စုကခံပြေးရေးဆိုတဲ့နေရာမှာအများကြီးပဲကျွန်တော်တို့အသုံးဝင်ပါတယ်။နောက်အရေးကြီးဆုံးအချက်ကမြန်မာပြည်ရဲ့ပုံရိပ်ဟာအထူးသဖြင့်ဒီရခိုင်ဒေသနဲ့ပတ်သက်လို့ကမ္ဘာမှာအမျိုးမျိုးအမိမိရှိနေတယ်အဲ့ဒီပုံရိပ်စွာကိုကျွန်တော်တို့ပြုပြင်နေလို့ရှိရင်အပြည်ပြည်ဆိုင်ရာကဩဇာညောင်းတဲ့တမာတမရှိတဲ့လူတွေရဲ့အခန့်အလမ်းမပါဘဲနဲ့ဗမာပြည်ရဲ့လူတွေပြောနေတာတွေကိုဘလူးမှယုံကြမှာမဟုတ်ဘူးအရင်ကလည်းပြောခဲ့တယ်ဘလူးမှမယုံပါဘူးအဲ့တော့ယုံကြည်မှုရှိလာအောင်တမာတမရှိတဲ့အဲ့လိုဂျာနီနိုင်ငံသားပုဂ္ဂိုလ်ရဲ့အခန့်အလမ်းအင်မတန်အရေးကြီးပါတယ်မရှိမနေလို့အပ်ပါတယ်
ကော်မရှင်အဖွဲ့ဝင်၏အဖြစ်မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြမြန်မာနိုင်ငံကြက်ချင်းဒီအသင်းနာယကဒေါက်တာတာလှရွှေမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြတ်တီရာရခိုင်စာပေနှင့်ယဉ်ကျေးမှုအသင်းရန်ကုန်ဥက္ကဋ္ဌတော်စောခင်တင်းတို့နှင့်အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးဟောင်းဂါဆန်ဆလမ်ဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်သံအမတ်ကြီးဟောင်းလက်တီတီယာဖန်ဒန်အာဆမ်တို့အပါအဝင်မြန်မာနိုင်ငံသား6ဦးနိုင်ငံခြားသား3ဦးတို့နဲ့ဖွဲ့စည်းလိုက်တာပါကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုစက်တင်ဘာလဆန်မှာစတင်သွားဖို့ရှိပြီးမြေပြင်အခြေအနေတွေကိုလေ့လာပြီး12လအတွင်းအစီရင်ခံစာတစ်ရက်ထုတ်ပြန်သွားမှာဖြစ်ပါတယ်ရှင
်မတင်ကြီးလင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကဝက်သက်ယောဂကူးစက်မှုနောက်ဆုံးအခြေအနေတွေကိုကြည့်ကြရအောင်ပါစကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းဖြစ်ပွားနေတဲ့ပြင်းထန်ဝက်သက်ကူးစက်ယောဂါကိုအစိုးရကျန်းမာရေးဌာနယောဂါတိုက်ဖျက်ရေးအဖွဲ့တွေကနေကွင်းစင်ကုသပေးနေပေမဲ့ယောဂါမကုသနိုင်သေးတဲ့ဒေသတချို့မှာအခြေအနေကိုမထိန်ချုပ်နိုင်သေးပဲကလေးငယ်တွေသေဆုံးမှုတွေရှိနေသေးပဲလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်လက်ရှိအချိန်ထိတော့ကလေးငယ်68ဦးသေဆုံးခဲ့တယ်လို့လည်းအတည်ပြုပြောဆိုပါတယ်အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါနာဂကူပိုင်အုပ်ချုပ်ခွင့်ရဒေတာတွင်းမှာဖြစ်ပွားနေတဲ့ပြင်းထန်ဝက်သက်ကူးစက်ယောဂါတွေကြောင့်ခဏိသိကလေးငယ်68ဦးသေဆုံးသွားခဲ့ပြီလို့စကန်တိုင်းဒေတာကြီးလွှတ်တော်ကူစလဲဦးစိမ့်မောင်ကအခုလိုပြောပါတယ
်ကိုကကျွန်တော်တို့အတီးပြည့်ဆက်ရစင်တော့အားလုံးက60နဲ့80ယောက်ရှိရခင်ဗျာဒီနိုင်ရမြို့နယ်ကအများဆုံးဖြစ်တယ်ကအားလုံးနိုင်ရမှာကလူဦးရေ40ရလေမြို့နယ်မှာ28ဦးပဲ
အစိုးရကျန်းမာရေးဌာနယောဂတိုက်ဖျက်ရေးဖွဲ့တွေအနေနဲ့ယောဂဖြစ်ပွားရာစကိုင်းတိုင်းဒေတာကြီးနာဂဒေတာကလဟေမြို့နယ်နဲ့နိုင်ရမြို့နယ်တစ်ခုနဲ့ကလဟေမြို့နယ်မှာဒါစေဝါကုသနေခဲ့ပြီးတော့နိုင်ရမြို့နယ်ထဲမကုသနိုင်သေးတဲ့အတွက်ကဲဆန်စာလင်နဲ့ကဲဆန်ကားလန်ကြေးရွာတွေမှာယောဂအခြေအနေစိုးဝါနေစေလို့ဦးစိမ့်မောင်ကဆိုပါတယ်
aku la di tai asin do lagaw di pithong su asin do lagaw mo no chama ye thana ga ni biro ma sa ya ku ta ra do da le he myu ni bo ge a che pyu biro ma ku ta ni ba de khana nan yo myu ni ma sa ro di pai ya do lagaw mo no di pithong su asin ga do lagaw ga se le tha le sia won ni yauk si chin ma shi da wo twei ya de khana ku ga te san sa le ne te san ka lan ga di chama ye cha na mu ri ga le pou man shi ni de lo bo no kle ri ga le be pou man te ni de khana chama ye thana ga ro di nan yo myu ni bo tru la pho a si si ni shi da la ma ti bo no khu the thi do la yauk bi ro ma sewa ku ta da ma twei ya wo khana di chama ye su su wa wa phit ni le chi ka la ma ku ta mo pai sai ya ma ro long wa a ma ya bu lo chano nei ne lo ma chot pe chi ma de lo
ဒီကုသယောဂနဲ့ပတ်သက်လို့ပြည်တော်စုအစိုးရစကိုင်းတိုင်းဒေသကြီးအစိုးရတို့ကနေအရေးပေါ်စေကုသမှုအဖွဲ့တွေဆွေးလွတ်ပြီးယောဂကိုကုသပေးနေတယ်လို့စကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တောက်တာကျော်သူဟန်ထွန်းကခုလိုပြောပါတယ
်အခုတော့ကျမရဲ့ဝန်ထမ်းသားကနေပြီးတော့ဒီကလေးထုတ်ခု၅ခုပြီးတော့အထွေထွေယောဂကို၅ခုကိုလွှတ်ထားတယ်ဗျကျွန်တော်တို့တိုင်းအစိုးရကလူမျိုးဝင်ကြီးဒေါက်တာဇော်ဝင်းတက်သွားတယ်ဗျနာဂဒေသပေါ့နော်ဒီလူမျိုးဝင်ကြီးမသွားခင်ကျွန်တော်တို့ဒီကျမရဲ့ဝန်ထမ်းသားကဒီကုသရေးအဖွဲ့တွေတစ်ဖွဲ့ပြီးတစ်ဖွဲ့လွှတ်ပါတယ
်နာဂကူပိုင်အုတ်ချုပ်ကိုရဒေတာမှာဖြစ်ပေါ်နေတဲ့ကုသယောဂထိန်းချုပ်နိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနစေဝန်ထမ်းညွန်ကြားရေးမှူးရုံးရစီစဉ်မှုနဲ့နေပြည်တော်ခန်းသီးတပ်မတော်စေယုံကအထူးကုဆရာဝန်တွေဘ ਹੁ ကကုသယောဂတိုက်ဖြည့်ရေးအဖွဲ့တွေနဲ့စကိုင်းတိုင်းဒေသကြီးကချင်းပြည်နယ်ကကုသယောဂတိုက်ဖြည့်ရေးအဖွဲ့တို့ကနေဩဂုတ်လဒုတိယပတ်ကစလို့ကွင်းစင်ကုသမှုကြောင့်အသေးပြောက်နည်းပါးလာခဲ့ပေမဲ့နိုင်ယုံမြို့နယ်ထဲမှာတော့ယောဂကုသနိုင်မှုကအားနည်းနေပါသေးတယ်နဂတိရတွင်စေဝကူတမှုနဲ့ပတ်သက်ပြီးတွေ့ကြုံရတဲ့ခက်ခဲချင်တွေကိုတော့တောက်တာကျော်သူဟန်ထွန်းကအခုလိုဆက်ပြောပါတယ
်။ဒီကကကလေးတွေကစာဝစီမထိုးရတာစာဝစီထိုးဖို့ခက်ခဲဖြစ်တာပေါ့နော်။အဲ့မှာသွားရလာရင်လမ်းမဆက်လို့ရလဲခက်တာလည်းမို့ပြီးတော့ကာဝစီတွေတူလောင်မှုကလည်းခက်တာလည်းမို့ကလေးတွေကကာဝစီမထိုးရတာကာဝစီမထိုးရတာလည်းတော်တော်များများကူးဆက်ဖြစ်သွားတာပေါ့။ပြီးတော့အဲ့နဂတိသားကအိမ်နေရဲ့နေထိုင်မှုပုံစံတွေကလည်းအတွက်ယူလမ်းကြောင်းဆိုင်ရာပြဿနာတွေဖြစ်နိုင်သူတို့ရဲ့ life style ပေါ့နော်။
အစိုးရဝန်ကြီးဌာနတွေကနေနာဂကိုပိုင်အုတ်ချုပ်ခွေရဒေတာတွင်ပြည်နှံဝက်သက်ကုသယောဂဖြစ်ပွားနေတဲ့အချိန်တွေကိုထိန်းချုပ်နိုင်ပြီလို့ကြေညာထားပေမဲ့လက်ရှိမြေပြင်အနေထားအရအပြည့်အဝမထိန်းချုပ်နိုင်သေးပဲတည်ဆုံမှုတွေထပ်မံဖြစ်ပွားနေတယ်လို့နာဂမျိုးရာရေးရကောင်စီကတာဝန်ရှိသူတွေကနေပြောဆိုခဲ့ပါတယ်စကိုင်းတိုင်းဒေတာကြီးနာဂဒေတာမှာစွန်လပါရမပါလောက်ကစတင်ပြီးတော့လဟေမြို့နယ်ပြင်နိုင်ယိုမြို့နယ်ဒုံဟီမြို့နယ်ခွဲကြေးရွာတွေမှာကုသယောဂဖြစ်ပွားလာပြီးတော့ကလေးငယ်68ဦးအသေးပြောက်ရှိလာခဲ့ပြီလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကလည်းအတည်ပြုပြောဆိုခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းကနာဂကူပန်အုတ်ချုပ်ခွေရဒေသဟာမဖွံ့ဖြိုးသေးတဲ့ဒေသတစ်ခုဖြစ်ပြီးတော့လမ်းပန်းဆက်သွယ်ရေးခက်ခဲမှုဒေသခံတွေကလည်းကျန်းမာရေးသိပညာချို့တဲ့မှုကျန်းမာရေးဝန်ထမ်းမလုံလောက်မှုစတဲ့ပြဿနာတွေရှိနေစေလို့စကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တောက်တာကျော်သူဟန်သွန်းကပြောပါတယ်ခင်ဗျာ။
တိုင်းကျေးဇူး view ရဲ့သတင်းတော့နိုင်ကွန်းအိမ်သတင်းပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီဥတောင်းငယ်ကိုအမျိုးသားတင်ကြတာဖြစ်အုံပြလာတဲ့အကြောင်းနဲ့တကယ်တောင်းတွေရှားပါလာတဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးပါမယ်မြမသမိုင်းတလျှောက်မှာဒေါန်းတစိတ်ဒေါန်းလန်တွေဟာအမျိုးသားတင်ကြတာတော်လန်ရဲ့လက္ခဏာတွေအဖြစ်နှစ်ပေါင်းများစွာတည်ရှိလာခဲ့ပါတယ်ရှင်းမြန်မာမင်းတွေလက်ထက်ကစလို့ဗြိတိရှ်ကိုလိုနီလက်ထက်1988ခုနှစ်ဒီမိုကရေစီရေးအောင်ကြမှုကာလတွေဆုံးပုံစံမျိုးမျိုးနဲ့အသုံးပြုခဲ့ကြတဲ့ဒေါင်းပုံတွေဟာအမျိုးသားတင်ကြတာဆိုလဲမမားပါဘူးဒီကနေ့ခေတ်မြန်မာနိုင်ငံမှာလည်းဒေါင်းအယုတ်တွေအမတ်တရလက်ဆောင်တွေပကြီကားတွေရေပန်းစားနေစေဖြစ်ပေမဲ့တကယ့်ဒေါင်းအစ်စ်တွေကတော့တစ်နှစ်တခြားရှားပါလာနေတဲ့အကြောင်း AFP သတင်းဆောင်ပါတဲ့ပုဂ္ဂိုလ်အခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
ဒေါင်းငှက်တို့ဟာမြန်မာတို့တန်ဖိုးထားတဲ့ရှားပါတရိတ်ဆန်တစ်မျိုးပါ။ဒေါင်းတစိတ်ဒေါင်းလန်ကိုဆဲဆွနစ်တွေနဲ့ချီဒီမိုကရေစီရေးလှုပ်ရှားမှုရဲ့သရုပ်သကန်အဖြစ်မြန်မာပြည်သူတွေချမ်းမှာဆွဲထင်နေတာလည်းဖြစ်ပါတယ်။အခုအစိုးရဖြစ်လာပြီဖြစ်တဲ့ဒေါင်းဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမှတ်တစိတ်ကလည်းဒေါင်းမှာဒေါင်းတစိတ်ဒေါင်းပုံရိပ်ကိုအစိုးရဌာနတွေရဲ့နိုင်ငံတွေမှာချိတ်ဆွဲလာကြသလိုကမ္ဘာလက်ခီးသည်တွေအတွက်လည်းမြန်မာနိုင်ငံရောက်အမှတ်တရဖြစ်စေခဲ့ပါပြီ။ဆယ်စုနှစ်သုံးခုနီးပါးဒေါင်းကိုပါတီအမှတ်တစိတ်အဖြစ်အသုံးပြုခဲ့တဲ့ NLD ပါတီရဲ့ပြောခွင့်ရဦးညာဝင်းကတော့ဒေါင်းဟာဂုံတိတ်ခါကိုညှို့ဆို့တယ်လို့ပြောပါတယ
်။နိုင်ငံအနေနဲ့တော့ဒေါင်းကိုဟိုနေဂုံတိတ်ခါရှိတဲ့အနေအထားနဲ့သုံးကြတာပါ။ဗမာရှင်ဘုရင်လက်ထက်ထဲကဒေါင်းတစိတ်ကိုသုံးလာခဲ့ကြတာ။မြန်မာရဲ့ရှိခဲ့ငွေတင်းကားတော်မှာဒေါင်းတင်းကားပါခေါ်တော်ကဒေါင်းတင်းကားလို့ခေါ်ပါတယ
်တကယ်တော့တော်ရိုင်းတိရစ္ဆာန်တစ်မျိုးဖြစ်တဲ့ဒေါင်းငှက်တွေဟာတစ်ချိန်တုန်းကတော့အာရှတလွားမှာအတော်များများရှိခဲ့တာပါအိန္ဒိယမြောက်ပိုင်းကနေစလို့အင်ဒိုနီးရှားနိုင်ငံအထိတွေ့ရှိနိုင်ပါတယ်မြန မြန်မာနိုင်ငံမှာတော့ဥဒေါင်းလို့အသိများတဲ့ဒေါင်းငှက်တွေမျိုးသုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရပါပြီ။ဒေါင်းတွေရဲ့အတိုက်တွေဖျက်ဆီးခံရပြီးတောခေါင်ကောင်ဒေသတွေမှာတော့ဒေါင်းသားဆရာဖို့ဖန်ဆီးတက်ဖြတ်ခံရပါတယ်။တာယန်တလိမ့်ဆန်ထိမ့်သိမ့်ဆောက်ရှောက်ရဲ့အဖွဲ့ WCS ကငှက်ပညာရှင်ဦးသက်ဇော်နိုင်ကတော့
သူတို့ဟိုတကယ်သူတို့နေတဲ့နေရာမှာအလွယ်တကူဖမ်းလို့ရတယ်။ဘာလို့ရတယ်ဟေ့ဆိုရကသူတို့ကမြေပေါ်မှာအမြဲလျှောက်သွားနေတဲ့ကောင်နောက်တစ်ချက်ကသူတို့ကညအိတ်တန်းတက်ပြီဟေ့ဆိုအပင်ပေါ်မှာအိုက်တယ်။အိတ်တန်းတက်ခံနေပြီဟေ့ဆိုလဲသူတို့ကအိုးဝေဆိုပြီးတော့အော်တဲ့အတွက်ကြောင့်သူတို့ရှိတဲ့နေရာလူတွေကအလွယ်တကူသိနိုင်တယ်။သိနိုင်တဲ့အခါကျသူတို့အလွယ်တကူလည်းဖမ်းလို့ရတယ
်။မြန်မာနိုင်ငံမှာဒေါင်းငှက်ကောင်ရင်2000လောက်ပဲရှိတော့မယ်လို့လဲ WCS ကခန့်မှန်းပါတယ်။ဒေါင်းတွေမျိုးတုံပြောက်ွယ်မဲ့အရေးကာကွယ်ပေးဖို့ကျေးလက်ဒေသခံတွေကိုပညာပေးဖို့အရေးကြီးတယ်လို့လဲဥသက်ဇော်နိုင်ကပြောပါတယ
်။သူတို့တွေကိုနားလဲလာအောင်ဒီကောင်နဲ့ကျွန်တော်တို့လူသားရဆိုဘလို့အကျိုးရှိရကျွန်တော်မြန်မာနိုင်ငံအတွက်တောင်ဘလောက်တောင်ကုန်စည်ကောင်းတဲ့အထိတ်မှတ်တစ်ခုလဲဆိုတော့သူတို့ကနားလဲလာအောင်ပြောပြီးတော့သူတို့ဟောပြောပြီးတော့စီးရောင်းပါပါအဓိကကတော့
ငှက်တွေကိုတိုင်းရင်တိရိစ္ဆာန်ကာကွယ်ဆောက်ရှောက်ရေးဥပဒေတွေနဲ့ကာကွယ်ထားပါတယ်ဆိုပေမဲ့လည်းဥပဒေကိုလက်တွေလိုက်နာဆောင်ရွက်မှုကအားနည်းလှပါတယ်။ဒေါင်းငှက်တွေမတိမ်ကောစေဖို့ကာကွယ်ဆောက်ရှောက်မှုတွေအချိန်မီမလုပ်ဘူးဆိုရင်တော့တောက်ပတဲ့အမွေအတောင်နေတာရတဲ့အိုးဝေတန်တွေကိုတွေ့ရမြင်ရဖို့လွယ်ကူတော့မှာမဟုတ်ဘူးလို့လဲတာရိုင်းတလိမ့်ဆန်ထိမ့်သိမ့်ရေးဆောင်ရွက်သူတွေကသတိပေးပါတယ်ရှင
်။မတငိထိုက်စူးစီးပြောပြပေးကြတာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7:22 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။နောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင်တော့VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံလက်ပိုင်းမှာဒီကနေ့ညနေပိုင်းကအင်အား6000မှရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားပြီးဒေသအတော်များများဘက်ကလူတွေငလျင်လှုပ်တာကိုသိလိုက်ကြတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုပြောပါတယ်ငလျင်ကြောင့်ပကံဘက်မှာဖျားတချို့ထိခိုက်ပျက်စီးတာတွေရှိတယ်လို့ဒေသခံတွေကအပြူအေးကိုပြောပြီးနောက်ထပ်အသေးစိတ်တွေသိရဖို့စပီးစုံစမ်းနေပါတယ်။ငလျင်တန်ကြောင့်ထိခိုက်သေးဆုံးတာတွေရှိနိုင်တယ်လို့လည်းငလျင်လှုပ်တာကိုသိလိုက်သူတွေကပြောပါတယ်။အမေရိကန်ဘူမိဗေဒတန်တားရေးဌာနကလည်းမြန်မာနိုင်ငံလေပိုင်းမိတိလာမြို့ရဲ့အနောက်ဘက်88မိုင်လောက်အကွာမှာဗဟိုပြူပြီးပြင်းရ6.8ရှိတဲ့ငလျင်လှုပ်သွားတယ်လို့ထုတ်ပြန်ထားပါတယ်။အီတလီနိုင်ငံလေပိုင်းမှာလည်းဒီကနေ့အစောပိုင်းကအားပြင်းတဲ့ငလျင်တစ်ခုလှုပ်ခတ်တာကြောင့်ငလျင်ဘူဂျနာကဒေသတွေမှာအကြီးအကျယ်ထိခိုက်ပျက်စီးပြီးလူ38ယောက်ထက်မနည်းသေဆုံးပါတယ်။ငလျင်ဟာပြင်းရ6.2ရှိပြီးနော်ဆီယာမြို့အရှိတောင်ဘက်10ကီလိုမီတာအကွာလောက်မှာဗဟိုပြူပြီးတော့လှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။ငလျင်လှုပ်တာကိုကီလိုမီတာ150အဝေးမှာရှိတဲ့ယောမမြို့တော်အပါအဝင်ဒေသတွင်းနေရာအတော်များများမှာသိခဲ့ကြပါတယ်။မြောက်ကိုရီးယားအစိုးရကပဲ့ထင်းတက်ဒုံးကျည်ဒီဇင်ကိုရင်ကိုတိမောဘော်ကနေဒီကနေ့စောပိုင်းကဆန်းသက်ပြည့်လွတ်လိုက်ပြီးတဲ့နောက်ဒီပေါ်မှာဒေသတွင်းကောင်းဆောင်တွေနဲ့အမေရိကန်အစိုးရကပြည်တင်ရှုတ်ချပါတယ်။ဒီလိုရဟာဘယ်လိုနည်းနဲ့မှသတိခံနိုင်စရာမရှိဘူးလို့ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိတာကပြောပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းဒုံးဆန်းသက်ပြည့်လွတ်ပြီးနိုင်ပိုင်းကြမှာပဲဂျပန်နိုင်ငံသားဝင်ကြီးကလည်းပြောတာပါ။အခုနောက်ဆုံးဒုံးကျည်ကတော့ဒီကနေ့ဒေသဆန်တော်ကြီးမနက်9နာရီခွဲလောက်ကရှင်ပိုမြို့အနီးမှာပြည့်လွတ်ခဲ့တာပါ။တူရကီစီးရီးယားနယ်စပ်မှာကျမ်းဖက်ဝါဒချင်းချောက်မှုအစိုးရစီဖို့အတွက် IS အစွန်ရောက်ဖွင့်တဲ့စီးရီးယားကလက်နက်ကန်တွေကိုပြတ်မှတ်ထားပြီးစစ်စင်ရေးလုပ်တယ်လို့တူရကီသမ္မတကပြောပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝလီဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။နောက်9နာရီကြာမှာပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.